UN လူ့ခွင့်ရေးအကြီးအကဲကပြောတာတွေ့ရပါတယ်။မြန်မာနိုင်ငံမှာရိုဟင်ဂျာမွတ်စလင်တွေကိုလူမျိုးတုံးတပ်ဖြတ်မှုတွေရှိနေတယ်။ဒါကိုနိုင်ငံတကာရာဇဝတ်ခုံရုံးတင်ဖို့ဆိုပြီးတော့တောင်းဆိုသွားတာလည်းတွေ့ရတယ်ရှင်။ဆိုတော့လေဒီပုံမှာအခုဟိုမြန်မာအစိုးရဘက်ကပေါ့လေဗားရီများဆောင်ရွက်နေတာတွေရှိပါလေ။သိပါရစေရှင်
။ကျွန်တော်တို့ဂျနီဗာမှာကျွန်တော်တို့ရဲ့ဒီ NSA ကမနေ့ကသတင်းစာဟိုသတင်းတောက်တင်နေလဲသူတွေ့ပါတယ်။ရှင်းလဲရှင်းသွားပါပြီ။အဲ့ကျွန်တော်တို့လာမယ့်14ရက်နေ့မှာကျွန်တော်တို့ဒီဘက်မှာသတင်းတောက်တင်နဲ့ကျွန်တော်တို့သတင်းစာရှင်းလင်းပွဲလေးလုပ်ပါမယ်။အဲဒီကြရင်တော့ကျွန်တော်တို့ဒီကိစ္စလေးအားလုံးကိုသတင်းစာရှင်းလင်းပွဲမှာအားလုံးကိုကျွန်တော်ပြောပါမယ်ခင်ဗျာ
။ဟုတ်ကဲ့။ဆိုတော့အခုဒီလူခွင့်ရေးကြီးကပြောထားတဲ့ဒီလူမျိုးတုံးတပ်ဖြတ်မှုတို့နိုင်ငံတကာရာဇဝတ်ကုန်ရုံးတင်ဖို့ဆိုတဲ့ကိစ္စဒီအခြေအနေတွေအကြောင်းပေါ့နော်။ဟို UN နဲ့မြန်မာရဲ့ဆက်ဆံရေးအခြေအနေတွေဆိုရင်ဟိုဆိုးရွားသွားနိုင်မလားဘလို့အခြေအနေများရှိလာနိုင်မလဲ
ဒါကျွန်တော်တို့ရဲ့နိုင်ငံသားရေးမူဝါဒဟိုဒီဆိုးရွားသက်လက်တက်လာပြီးတဲ့နောက်ပိုင်းမှာကျွန်တော်တို့က cooperative approach နဲ့သွားနေပါတယ်အရင်တော့ကျွန်တော်တို့ဟို offensive defensive approach နဲ့ကျွန်တော်တို့ကယက်တီခဲ့ပါတယ်အခုချိန်မှာတော့ကျွန်တော်တို့ကတော့ cooperative approach ပါသူတို့နဲ့ကျွန်တော်တို့ထိတွေ့ပါတယ်သူတို့နဲ့ဆွေးနွေးပါတယ်နယူးယောက်နဲ့ဂျနီဗာနဲ့မှာကျွန်တော်တို့အခြေတင်ပြောလာတာလေးတွေလည်းရှိပါတယ်ဒါပေမဲ့ကျွန်တော်တို့နဲ့သူတို့နဲ့ဆက်ဆံရေးကပုံမှန်တိုင်းပဲရှိပါတယ
်ဟုတ်ကဲ့နောက်တစ်ခုက R2P ရောရှင်ဒီအခုဒီနိုင်ငံတကာတက်တွေမြန်မာနိုင်ငံနဲ့ဝင်လာဖို့တွေရောရှိနိုင်မလားရှင်ဒီကိစ္စနဲ့ပတ်သက်ပြီးတော့လည်းအခုစိုးရိမ်ပူပန်မှုတွေကရှိနေတော့ပေါ့လေ
ဟော R2P ကတော့ဟိုကျွန်တော်တို့ဘက်ကငွေကြေးရက်တီချက်ကဟိုပုံမှန်တိုင်းပဲကျွန်တော်တို့ရက်တီထားပါတယ်အာတူပီဆိုတဲ့ဟာသူတို့ဘက်ကအထောက်အထားခိုင်လုံမှသာလေအာတူပီလို့ဆွဆွဲလို့ရပါတယ်။ခုလဲကျွန်တော်တို့ဒီ NSA ကဂျနီဗာမှာသူပုံမှန်လင်းလင်းပဲပြောခဲ့ပါတယ်။genocide တို့နော် crime against humanity တို့သူတို့ပြောနေတဲ့ဟာလေးကျွန်တော်တို့ evidence ပြဖို့လိုပါမယ်နော် without evidence ကကျွန်တော်တို့ဘာမှလက်မခံပါဘူးနော်။အဲ့တော့ခုအာတူပီဆွဆွဲတာလေသူတို့အထောက်အထားပြဖို့လိုပါမယ်နော်။ဒါကျွန်တော်တို့ရဲ့ယက်တိချက်ပါ။
ဟုတ်ကဲ့ဒီနေ့ကလည်းဘင်္ဂလားဒေ့ရှ်ထိပ်တန်းဝင်ကြီးတူဦးကပြောထားတာတွေ့ရပါတယ်မြန်မာကိုသူတို့ကမကောင်းဆိုးဝါးအဖြစ်ပြောပြီးတော့ဗောလေဒီတိမ့်နဲ့ချီတဲ့ရိုဟင်ဂျာဒုက္ခသည်တွေကိုပြန်လည်လက်ခံနိုင်မှာမဟုတ်ဘူးလို့ဆိုသွားတယ်ဆိုတော့ဒီကိစ္စနဲ့ပတ်သက်ပြီးတော့ရောအခုအစိုးရဘက်ကဘာတွေများဆောင်ရွက်နေတာရှိပါလဲရှင်ဟုတ်ကဲ
့ဒါသတိပုဂ္ဂလသူအမြင်ပြောတာဖြစ်ပါလိမ့်မယ်အဲကျွန်တော်တို့ဘက်က position ကတော့ဒါကျွန်တော်တို့ January 23ရက်နေ့ကလေးကပြန်လည်လက်ခံမှုအတွက်ကျွန်တော်တို့အစီအစဉ်ဖြစ်နေပါပြီเนาะအာသူရဲ့ individual ဆုံးဖြတ်ချက် individual ပြောဆိုတာလိုပဲကျွန်တော်တို့ယူဆပါတယ်။ဒါကြောင့်လဲဆိုတော့သူဒီနိုင်ငံတော်ဘင်္ဂလားဒေ့ရှ်အစိုးရကိုကိုစားပြီးပြောတာဆိုရင်ဒါကျွန်တော်တို့နိုင်ငံဆက်ဆံရေးကိုထိခိုက်နိုင်ပါတယ
်။ဟုတ်ကဲ့။ဘာတွေဆောင်ရွက်ဖို့ရရှိမလဲရှင်ဟုတ်ကဲ့
။ဒါကြာကျွန်တော်တို့ဒင်းစာရှင်းလင်းပွဲမှာမေးလာရင်ကျွန်တော်တို့ဒီကိစ္စလည်းကျွန်တော်တို့ရှင်းပါမယ်
။ဟုတ်ကဲ့ပါ။ဦးမြင့်သူအခုလိုဖြစ်ကြားပေးတာကျေးဇူးများကြီးတင်ပါတယ်ရှင်
။ဟုတ်ကဲ့ကျေးဇူးပါခင်ဗျာ။